Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30 40 48အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်းပါသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူခြေချပါပဲပါလက်စတိုင်းတွေပေါ်အမေရိကန်အလွတ်တော်ဒီမိုကရက်တစ်အမရရှိဒဒလပ်ကသူ့ဖွားရှိတဲ့သိမ်းပိုက်ခံနောက်ဖက်ကမ်းခြေဒေသကိုတွားရောက်လဲပတ်တော့မှာမဟုတ်ဘူးလို့တောက်ကြနေမှာပြောကြားလိုက်ပါတယ်အာဖဂနစ္စတန်ကတာလီဘန်အဖွဲ့တွေနဲ့အမေရိကန်တို့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့တောက်ကြနေမှာတွေ့ဆုံဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ကိုဝန်ကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။ကြောင်မင်းမြို့အဝင်ကအမြောက်တန်ရင်ကိုတောက်ကြနေညကလက်နက်ကင်အင်အားတစုလာရောက်ပစ်ခတ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့ရဲ့ကြောင်မင်းမြို့ကကျူစုဝါကြီးဆိုတဲ့မဟုတ်ရှိရဲ့။အဲဆိုင်မောင်းနာမှာကျွန်တော်တို့အမြောက်တက်ဆိုတဲ့ရှိရဲ့။
ဒီသတင်းကိုသတင်းနေပြပြချင်းမှာတင်ဆက်သွားဖို့ရှိသလိုနေပြည်တော်ကဒီ Victoria အမှုရဲ့နောက်ဆုံးအခြေအနေထိုင်းမြန်မာနယ်စပ်ကတရားဝင်ဆိုင်ရဆရမ်းမရှိတဲ့မြန်မာအလို့သမားတွေအများပြအဖမ်းခံရတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ။
ပါလက်စတိုင်းနယ်ပေါ်အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်အမရရှိဒဒလပ်ကသူ့အဖွားရှိတဲ့အစ္စရေးနိုင်ငံသိမ်းပိုက်ခံအနောက်ဖက်ကမ်းဒေသကိုတွားရောက်လည်ပတ်တော့မှာမဟုတ်ဘူးလို့တောက်ကြနေမှာပြောကြားလိုက်ပါတယ်။သူတွားရောက်ဖို့ခွင့်ပြုချက်ကိုအစ္စရေးနိုင်ငံကပေးအပ်ခဲ့ပေမဲ့အစ္စရေးနိုင်ငံရဲ့ဖိနှုတ်ချုပ်ချယ်တဲ့အပြုအမူကသူ့ကိုအရှက်ရဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာကြောင့်မတွားတာလို့လည်းပြောပါတယ်။အစ္စရေးနိုင်ငံကိုနိုင်ငံတကာကသပိတ်မှောက်ဖို့လှုပ်ရှားမှုတရက်ကိုရရှိဒဒလပ်နဲ့အတူတခြားအောက်လွှတ်တော်အမတ်တူဖြစ်တဲ့အီလ်ဟန်အိုမာရူကထောက်ခံခဲ့တာကြောင့်သူတို့ဂျေရုဆလင်နဲ့အနောက်ဖက်ကမ်းခြေသွားဖို့ကိစ္စကိုအစ္စရေးကတားမြစ်ထားခဲ့တာပါ။ဒါပေမဲ့အစ္စရေးနိုင်ငံကတားမြစ်ချက်ကိုယူသိမ်းခဲ့ပြီးအနောက်ဖက်ကမ်းခြေကတလက်ပြဆွေမျိုးတွေစီကိုအလဲသွားဖို့ခွင့်ပြုခဲ့ပါဗျ။အဲဒီနောက်မှာပဲသူ့ရဲ့ခီးစဉ်အတွင်းတပိတ်မောက်မှုကိုထောက်ခံမှာမဟုတ်ကြောင်းခံဝင်ကတိပေးထားတဲ့တလက်ပြစာကိုအစ္စရေးပြည်ပြည်ထောင်စုဝန်ကြီးဌာနကလူသိအောင်တမင်ထုတ်ပြန်ခဲ့ပါဗျ။ဒါကြောင့်တလက်ကအခုလိုအလဲမသွားဖို့ဆုံးဖြတ်ချက်ကိုချခဲ့ဖို့ရှိတာပါ။သူ့ကိုအရှက်ရစေအောင်လှုပ်တာဟာသူ့ရဲ့အဖွားရဲ့စိတ်မချမ်းမီအောင်လုတ်တလို့ဖြစ်ပါလိမ့်မယ်လို့လည်းသူကပြောပါတယ်။ဒါလည်းနဲ့အိုမာတို့ဟာရှေ့အပတ်မှာဂျေရုဆလင်နဲ့သိမ်းပိုက်ခံနောက်ဘက်ကမ်းခြေကိုတွားရောက်ဖို့စီစဉ်ထားတာပါ။ဒီခီးစဉ်ကိုပါလက်စတိုင်းအဖွဲ့အစည်းတစ်ခုကစီစဉ်ခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်မှာမကြသေးမီကမှအတိတ်ရွေးကောက်တင်မြှောက်ခံရတဲ့ဒါလည်းနဲ့အိုမာတို့ဟာအစ္စရေးနဲ့ပါလက်စတိုင်းတွေအပေါ်ပြုမှုဆက်ဆံပုံတွေကိုပြင်းထန်ရဝေပန်ခဲ့သူဖြစ်ပြီးအစ္စရေးကိုတပိတ်မှောက်ရေးနိုင်ငံလှုပ်ရှားမှုတွေကိုလည်းထောက်ခံနေကြတာဖြစ်ပါတယ်။အောက်လွှတ်တော်မှာတလစ်ပါအမေရိကန်မှာမွေးဖွားခဲ့သူတူဖြစ်ပြီးသူ့ရဲ့မိဘတွေကတော့အနောက်ဘက်ကမ်းကအမေရိကန်နိုင်ငံကိုပြောင်းရွှေ့အခြေချနေထိုင်သူတွေဖြစ်ခဲ့ပါတယ်ခင်ဗျာ
။ Oregon ပြည်နယ် Portland မြို့မှာလက်ရစွန်းဆန္ဒပြသမားတွေဒီကနေ့စနေနေ့မှာဆန္ဒပြဖို့ရှိတာကြောင့်ဒေသခံဖက်စစ်စန့်ကျင်ရေးတံပြန်ဆန္ဒပြသမားတွေနဲ့ထိတ်တိုက်တွေ့ကြမယ်အလားအလာရှိနေပြီးအခြေအနေတွေကိုထိမ့်သိမ်းနိုင်ဖို့ Portland မြို့ကရဲတပ်ဖွဲ့ဝင်တွေအသင့်ပြင်ဆင်နေကြပါတယ်။ဩဂုတ်လ18ရက်နေ့မှာဆန္ဒပြဖို့စီစဉ်သူတွေအနေနဲ့အမုန်းစကားတွေဖြန့်တဲ့နေရာဖြစ်သူတို့မြို့ကိုအသုံးမချဖို့မြို့ရဲ့ဘာသာရေးအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းအဖွဲ့တွေရဲ့ခေါင်းဆောင်တွေရဲတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးပေါ့တ်လန်မြို့တော်ဝင်တက်ဖီလာကသတိပေးလိုက်တာပါ။ဒီလိုအမုန်းစကားတွေဖြန့်မဲ့အုပ်စုတွေကိုဒီမျိုးကကြိုးစိုးဖို့မရှိကြောင်းလဲမြို့တော်ဝန်ကပြောပါရယ်။စနေနေ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့ရဲတပ်ဖွဲ့ဝင်အင်အား1000နီးပါးချထားမှဖြစ်ပြီး Oregon ပြည်နယ်ရဲတပ်ဖွဲ့ရော FBI ကပါဝိုင်းဝန်းကူညီအားဖြင့်မှဖြစ်တယ်လို့မြို့တော်ဝန်တက်ဝီလာကဆိုပါရယ်။တောင်ပိုင်း Poverty Law Center ကအမုန်းသမားအုပ်စုလို့သတ်မှတ်ထားတဲ့Proud Boys အဖွဲ့ဝင်တအူးကစနေနေ့ဆန္ဒပြပွဲကိုစီစဉ်တာပါ။ဒီဆန္ဒပြပွဲကို American Guard 3 Passengers နဲ့ Old Keepers and Daily Stormers ဆိုတဲ့အဖွဲ့တွေကပူးပေါင်းပါဝင်ဖို့မျှော်လင့်ထားပါတယ်ရှင်
။ Afghanistan နိုင်ငံက Taliban အဖွဲ့တွေနဲ့ American တို့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကသူ့ရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့တောက်ကြမနေမှတွေ့ဆုံဖို့ရှိပါတယ်။တာလီဘန်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာနှစ်ဖက်အကြားနိုင်ငံရေးသဘောတူညီချက်တရားရရှိဖို့ကြိုးစားနေတာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာအာဖဂနစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်တွေရုတ်သိမ်းဖို့ကိုဦးတည်သွားစေနိုင်တယ်လို့လည်းအမေရိကန်အကြီးတန်းအရာရှိတစ်ခုကပြောပါရယ် သမ္မတထရမ်ဟာသူအနားယူနေတဲ့နယူးဂျာစီပြည်နယ်ကကောက်ကလပ်အနားယူစခန်းမှာနိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့အတူတခြားအကြံပေးအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေတွေကိုနားထောင်မှာဖြစ်ပါတယ်။ American ဘက်ကအဲ့ဒီဆွေးနွေးပွဲတွေကိုအာဖဂန်နစ္စတန်နိုင်ငံဆိုင်ရာ American ထူးကိုယ်စားလှယ်ဇေမဲခါလီဇတ်ကဦးဆောင်နေတာဖြစ်ပါတယ်။ September 17ရက်အကြံဖန်ပုံတိုက်ခတ်မှုဖြစ်ပွားခဲ့ပြီး2000ခုနှစ်ကစပြီး American သမ္မတ George W. Bush ကအာဖဂန်နစ္စတန်အတွင်းက Al-Qaeda အကြံဖက်ဖွဲ့တွေကိုတိုက်ဖက်ဖို့ American တပ်ဖွဲ့တွေကိုစေလွတ်ကြတဲ့ကအာဖဂန်မှာ American တပ်ဖွဲ့ဝင်တွေရောက်ရှိနေကြတာပါ။သမ္မတ Trump ကအာဖဂန်က American တပ်တွေရုပ်သိမ်းမှုပြောကြားနေခဲ့ပါတယ်။2020ခုနှစ် November လ American သမ္မတရွေးကောက်ပွဲအမည်သူကရုပ်သိမ်းကျင်းနေတာပါဝေဖန်သူတွေကတော့အဲ့ဒီလိုရုပ်သိမ်းရင် American နဲ့စွန့်လွတ်အနစ်နာခံပြီးရယူခဲ့တဲ့ Afghanistan ကအောင်မြင်မှုတွေကိုအလားအသက်ဖြစ်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ဂျမူးနဲ့ Kashmir အရေးအိန္ဒိယနိုင်ငံရဲ့ကိုင်တွယ်ပုံနဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတည်ထောင်ဆွေးနွေးခဲ့ကြပါတယ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ဂျမူးနဲ့ Kashmir ပြည်နယ်တွေအတွက်သတ်မှတ်ထားတဲ့အထူးအဆင့်တန်းအခွင့်အရေးကိုရုပ်သိမ်းကြောင်းဩဂုတ်လ5ရက်နေ့ကအိန္ဒိယအစိုးရကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီမှတည်ထောင်ဆွေးနွေးပွဲလုပ်ဖို့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားမေတ္တာရပ်ခံခဲ့တာပါပါကစ္စတန်အစိုးရကိုယ်တိုင်လည်းသူတို့ရဲ့စိုးရိမ်မှုတွေဟာဩဂုတ်လအစောပိုင်းကတည်းကရှိခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့အသေးစိတ်ရေးသားထားတဲ့စာသုံးဆောင်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှာအခုလိုကက်ရှမီးယားအရေးတည်ထောင်ဆွေးနွေးပွဲကို1982ခုနှစ်မှာပြုလုပ်ပြီးနောက်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်ရှမီးယားပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိုအိန္ဒိယကပြင်ဆင်လိုက်တာဟာဒေတာရင်းတင်းမာမှုကိုဖြစ်စေတယ်ဆိုတာထင်ရှားကြောင်းကုလသမဂ္ဂဆိုင်ရာတရုတ်သံတမန်ကြီးဇင်ဂျန်းကပြောပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ကင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝင်ဆိုင်းပုံနာကမြမတက်မတော်အမြောက်တက်ရင်ကိုတောက်ကြနေည9နာရီခွဲကျော်မှာလက်နက်ကင်အဖွဲ့တစ်ခုကကားနဲ့လာရောက်ပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုက2နာရီကျော်ကြာခဲ့ပြီးမြို့ကန်တွေကြားစိုးရိမ်ထိတ်လန့်မှုနေနဲ့နေကြရတယ်လို့မြို့ကန်တွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအာရှလမ်းပေါ်ကပြင်ဦးလွင်နောင်ချိုဂုတ်တွင်းတတာတိုက်ခိုက်မှုတွေပြီးအခုလိုကြောင်မဲမြို့ကိုပါတိုက်ခိုက်လာတာဖြစ်ပါတယ်။အခုဆိုရင်မိတ်တီလာမေမျိုးကတက်ရင်တွေကိုနောင်ချိုကြောင်မဲတီပေါ်မြို့တစ်လျှောက်စစ်ရင်အတူချထားကြောင်ဒေသခံတွေကပြောပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားစစ်ရေးပိုတင်းမာမှုတွေရှိလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။စစ်ရေးမတည်မငြိမ်မှုတွေကြောင့်စစ်ဘေးဒုက္ခသည်တွေပိုတိုးလာနိုင်တယ်လို့ပရဟိတလှုပ်ဆောင်နေသူတွေကသုံးသပ်ပါတယ်။နယ်မြေမအေးချမ်းတာတွေကြောင့်ကြောင်မဲမြို့မှာစီးပွားရေးထိခိုက်နေပြီးနှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးရအောင်လုပ်ဖို့ဒေသခံတွေကလည်းတိုက်တွန်းနေကြပါတယ်။ဩဂုတ်လ15ရက်ကြာတာပရိနေတုန်းကလည်းပြင်းဦးလွင်တပ်မတော်နှီးပညာတက္ကသိုလ်အပါအဝင်နေရာ5ခုကိုတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်3ဖွဲ့ကတိုက်ခိုက်တာကြောင့်စစ်တပ်ရဲ့အရသာပါဝင်လူတတာစင်ကျော်တေဆုံးခဲ့ရပြီးကားနဲ့အဆောက်အဦတွေမိလောင်ပျက်စီးသလိုကုတ်တင်တရာကြီးပါပျက်စီးခဲ့ပါတယ
်တိုင်းပြည်ရဲ့နိုင်ငံရေးလောကမှာစစ်တပ်ပါဝင်နေမှုအပါအဝင်မြန်မာနိုင်ငံပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးလွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းရန်ကုန်မြို့ရိုမန်ကက်သလစ်ဂိုင်းချုပ်ဖုံးတော်ကြီးကစာလွှာတစောင်းထုတ်ပြန်လိုက်ပါတယ်။တပ်မတော်နဲ့အစိုးရတို့ဟာမိမိတို့ရဲ့သက်ဆိုင်ရာအခန်းကဏ္ဍကိုလေးစားလိုက်နာတောင်းဆိုပြီးဘာသာရေးလွတ်လပ်ခွင့်ထိန်းချုပ်မှုကြီးထွားလာနေတဲ့ကိစ္စကိုလည်းသတိပေးထားပါတယ်။အခုချိန်ဟာလူခွင့်ရေးချိုးဖောက်မှုတွေတိုင်းရင်းသားအချင်းချင်းဖြစ်နေတဲ့တိုက်ပွဲတွေဘာသာရေးတင်းမာမှုတွေကိုရပ်ဆိုင်းပြီးငြိမ်းချမ်းရေးပြန်လည်တည်မြဲရေးနဲ့လွတ်လပ်ခြင်းအမှန်တရားရှာဖွေရေးတို့ကိုကြိုးပမ်းပြီးမတူကွဲပြားမှုနဲ့မေတ္တာတရားထွန်းကားအောင်ဖန်တီးရမယ့်အချိန်ဖြစ်တယ်လို့ယဟန်အမတ်ကြီးလည်းဖြစ်တဲ့ကာဒီနယ်ချားစ်ဘူကသူ့ရဲ့စာလွှာထဲမှာဖော်ပြထားပါတယ်ဒီစာလွှာထဲမှာဖော်ပြထားတဲ့သတင်းစကားတွေဟာငြိမ်းချမ်းရေးလိုလားတဲ့ဆန္ဒနဲ့ဂိယူနာတရားကိုအခြေခံပြီးမေတ္တာနဲ့ပုံဖော်ထားတာဖြစ်တယ်လို့လည်းဆိုပါတယ်လာမယ့်2020ပြည့်မှာကျင်းပမယ့်ဒုတိယကြိမ်ဒီမိုကရေစီရွေးကောက်ပွဲမှာစစ်အုပ်ချုပ်ရေးကိုအဆုံးသတ်နိုင်ဖို့အတွက်ပိုးပြီးအရေးကြီးလာနေတဲ့အချိန်ဖြစ်တယ်လို့လည်းကာဒီနယ်ချားစ်ဘူကဆိုပါတယ်ရှင
်ယင်းနှမြုံနံသူတွေအနေနဲ့ယင်းနှမြုံနံဖို့စိတ်ချရဆုံးနေရာတွေကိုရှာဖွေနေပြီးမူဝါဒချမှတ်သူတွေကတော့ကမ္ဘာစီးပွားရေးနှစ်ခွေတာဘယ်လိုကင်တွယ်ရမလဲဆိုတာစဉ်းစားနေကြစင်မှာပဲကမ္ဘာစီးပွားရေးဆုပ်ယုပ်မှုဖြစ်မှာကိုဆွေးနွေးမှုတွေကပုံမမြင့်မားလာခဲ့ပါတယ်ဒီဆိုရင်မှုတွေဟာအမေရိကန်နဲ့အမေရိကန်ရဲ့တရုတ် နဲ့ကုန်သွယ်ရေးပေါ်မှာပြင်းထန်တဲ့သဘောထားယက်တီမှုတွေကြောင့်ပေါ်ပေါက်ခဲ့တာဖြစ်တယ်လို့ဒီနှစ်နိုင်ငံအကြကုန်သွယ်ရေးစစ်ပွဲဟာကမ္ဘာစီးပွားရေးပေါ်အကျိုးသက်ရောက်မှုရှိလာနေတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံရဲ့စီးပွားရေးဟာကမ္ဘာစီးပွားရေးရဲ့ကြီးမားတဲ့အစိပ်ပိုင်းတစ်ရပ်ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံနဲ့အဓိကကုန်သွယ်ဖက်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီရဲ့စီးပွားရေးဟာလည်းဒုတိယသုံးလပတ်ကာလမှာကြာဆင်းခဲ့ပြီးဗြိတိန်နိုင်ငံဟာလည်းဥရောပသမဂ္ဂနဲ့ကနေဖျို့ဖျက်နဲ့နှုတ်ထွက်ရမယ့်အလားအလာရှိနေတာကြောင့်စီးပွားရေးထိခိုက်လာနိုင်ပါတယ်။ဒီလိုအခြေအနေတွေကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းသိရှိထားခဲ့ကြတဲ့ကမ္ဘာစီးပွားရေးပေါင်းစည်းမှုဆိုတာဟာကုန်လွန်သွားခဲ့ပြီလားလို့လည်းဘောဂဗီတာပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။မကကြာသေးမီနှစ်မြေအထိကမ္ဘာကုန်စည်ထောက်ပံ့မှုဟာမကြုံစဘူးရောထွေးချက်တင်ရှိလာခဲ့ပေမဲ့အခုအခါမှာတော့ဒေါ်နယ်ထရမ့်အပါအဝင်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေဟာအဲ့ဒီလိုပေါင်းစည်းမှုကိုစန့်ကျင်ဖြိုခွဲဖို့ကြိုးစားလားစူးစမ်းနေသလားဆိုတာနဲ့တကယ်လို့သူတို့စူးစမ်းမှုသာအောင်မြင်သွားရင်ဘယ်လိုဖြစ်လာမလဲဆိုတာကိုလည်းမေးခွန်းထုတ်နေကြကြောင်းပါခင်ဗျာ
။မြောက်အတ္တလန္တိတ်နဲ့အာတိတ်သမုတ်တရားကြားမှာရှိနေတဲ့ဒိမ့်မက်လက်အောက်ခံ Greenland ကျွန်းကိုဝယ်ယူဖို့ American သမ္မတ Donald Trump ကသူ့ရဲ့အင်ဖြူတော်အကြံပေးအရာရှိတွေနဲ့တိုင်ပင်နေခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်သူတို့ရဲ့ကျွန်းကိုရောင်းမှာမဟုတ်ဘူးလို့ Greenland အစိုးရကတုံ့ပြန်ခဲ့ပါတယ်။ဒုတွေကြီးမားလာတဲ့ရေခဲတွေဖုံးလွှမ်းနေတဲ့ဒီကျွန်းကို American ပြည်ထောင်စုအနေနဲ့ဝယ်ယူဖို့စဉ်းစားချက်ဟာဒီတစ်ကြိမ်ပထမဆုံးမဟုတ်ပါဘူး။
စနေနေ့မနေ့ကထိတ်တိုင်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်။အရင်ဦးဆုံးတော့တရုတ်မြန်မာနယ်စပ်နားကမငြိမ်မသက်ဖြစ်တဲ့အခြေအနေကိုကြည့်အောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝင်နားကအစိုးရအမြောက်တန်းရင်းကိုလက်နက်ကင်အဖွဲ့တစ်ခုကတောက်ကြံနေညမှာလာရောက်ပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးမြို့ကန်တွေစိုးရိမ်ထိတ်လန့်စွာနေထိုင်ရပါတယ်။ပြင်ဦးလွင်အောင်ချိုမြို့နယ်ဂုတ်တွင်းတရားကိုမြောက်ပိုင်းမဟာမိတ်တိုင်းသားတပ်ဖွဲ့တွေကတိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်တနေ့မှာပဲဇက်တိုက်ဆိုလိုအခုလိုတိုက်ခိုက်မှုတွေကျပြန့်လာတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ကျောင်းမဲမြို့အဝင်ဆိုင်းဘုံနာကမြမတမတော်အမြောက်တန်ရင်းကိုတောက်ကြနေည9နိုင်ဝဲကျော်မှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကကားနဲ့လာရောက်ပစ်ခတ်သွားပြီးတမျိုးလုံးအနှံ့နိုင်ရီအတော်ကြာပစ်ခတ်တံတွေကြားရအောင်အမည်မဖော်လိုတဲ့ကြောင်မဲမျိုးကန်တူဦးက VOA ကိုပြောပါတယ
်။ကျွန်တော်တို့ရဲ့ကြောင်မဲမျိုးမကျူလူအားကြီးဆိုတဲ့မဟုတ်ဘူးရှိရယ်။အဲဆိုင်မောင်းနာမှာကျွန်တော်တို့အမြောက်တက်ဆိုတဲ့ရှိရယ်။အဲအမြောက်တက်ကိုသူတို့ကားနဲ့လာပြီးပစ်တယ်လို့ကျွန်တော်တို့သတင်းကြားတယ်။အနာကခုံကြီးကြောင်ရှိတယ်။ဆေးရုံလည်းရှိရပါနော်။ဆေးပူပြီးလမ်းပေးတဲ့အချိန်မှာအဲ့လိုပဲလာပစ်တယ်လာပစ်တဲ့အချိန်မှာကျွန်တော်ဒီဘက်ကလည်းဒီကလည်းလမ်းပစ်တော့အမှဟိုဘက်ဒီဘက်အချိန်ချင်းပစ်ပြီးအဘကပြည်တော်ဒီဘက်ကပြန်ပြီးတော့လိုက်ပြစ်တာပေါ့တော်တော်ကိုပြစ်ကြတယ်အတန်ကကျွန်တော်တို့ဟိုလောက်ကြားရတယ်ကနှစ်နာရီခွဲ3နာရီလောက်တော့ရှိမယ်ဒါပေမဲ့ချားချားပြီးတော့ပေါ့တော့မိနစ်20လောက်ချားသွားတယ်နာရီဝက်လောက်ချားတယ်ပြီးတော့ပြန်ပြစ်တယ်အဲ့လိုလေးပေါ့ကျွန်တော်တို့ရဲ့ကြောင်မဲမျိုးရဲ့ပတ်လေပေါ့ဟိုဘက်မှာကြားလိုက်ဒီဘက်မှာကြားလိုက်တက်ကလည်းတောင်းနေမြောက်ဘက်မှာလည်းရှိတော့တို့ပဲ6ပြစ်တာလားအမွေနှစ်ဖက်အခြေရင်ပြစ်တာလားတော့ကျွန်တော်တို့လည်းအဲ့ဒါတော့ကောင်းကောင်းမသိကြရအောင်ပြန်ဟုတ
်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအာရှလမ်းပေါ်ကပြင်ဦးလွင်နောင်ချိုဂုတ်တွင်တရာတိုက်ခိုက်မှုတွေပြီးအခုလိုကြောင်မဲမျိုးကိုပါတိုက်ခိုက်လာတာကြောင့်မိတီလာမေမျိုးကတိုက်ရင်တွေကိုနောင်ချိုကြောင်မဲတီဘောမျိုးတလျှောက်စစ်ရင်အားတိုးချထားတယ်လို့ဒေသခံကပြောပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြားစစ်ရေးပိုတင်းမာလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့မြို့ကန်တွေကခန့်မှန်းပါတယ်ဒီလိုအခြေအနေတွေကြောင့်မြို့ကန်တွေအထိတ်တလန့်နေနေကြရပြီးမိမိတို့ဒေသကနေပြောင်းရွှေ့ထွက်ပြေးခြင်းစိတ်ပေါကြောင်းကြောင်မဲမြို့ကန်ကပြောပါတယ
်။ရင်းတော့ဘုံလာခွဲတဲ့ဥဒတိုင်းပြိုတယ်။အခုကျတော့ကားနဲ့လပစ်တယ်အာဘီဂျင်းနဲ့အဲ့လိုပေါ့။ဆိုတော့ကျွန်တော်တို့မြို့ထဲတိရောက်လာပြီ။ရင်းတော့ဖြစ်တဲ့အားကြီးကတော့မြို့နဲ့12မိုင်လို့အဲ့လို10မိုင်လို့အဲ့လိုမျိုးမှာဖြစ်ကြပြီးလူတွေမထိကြဘူးပေါ့နော်။ခုဟာကျွန်တော်တို့ယူရဲဒီရောက်လာတော့အခုကျွန်တော်တို့ဒီရဲ့ကြောင်မဲပြည်ပေါ်တို့ဒီခုနေနေရဲ့လူအားလုံးကကျွန်တော်တို့မြို့ကြီးတွေကိုပြောင်းကျင်တယ်ဒုက္ခတော်များလဲကျွန်တော်တို့ရဲ့လုပ်ငန်းကျွန်တော်တို့ရဲ့ဒီဘွားကျွန်တော်တို့မပြောင်းနိုင်တဲ့ဒုက္ခတွေအများကြီးရှိတာပေါ့
ဒီလိုသာစည်ရေးမတည်မငြိမ်မှုတွေရှေ့ဆက်ဖြစ်လာရင်စေဘေးရှောင်မဲ့ဒုက္ခတွေပိုတိုးလာနိုင်တယ်လို့ဒီဘောမျိုးကပရဟိတလှုပ်ဆောင်နေသူတူဦးကသုံးသပ်ပါတယ်
အဲကျွန်တော်ဒီဘက်ကမှာလာနေတဲ့တော်ဒီဒီဘက်ကဖြစ်လာရင်တော့အဲ့ဒီအင်းငယ်ဘုရင်ရာကကဒီလိုရာဒီရာတွေပဲတင်ဆောင်ကြတာတော့အများကြီးဖြစ်ပါတယ်။အခုနေသားမှာလည်းဆက်လက်ပြီးတော့မှဒီလိုမျိုးတွေဖြစ်နေကြတယ်။အင်းငယ်ဘုရင်မှာရှိရဲ့အဲရာကတော့ဆက်တင်ဆောင်ရမယ်လို့ဖြစ်ပါတယ်။ ငါတို့ကဒါတည်းတည်းကျွန်တော်တို့ GDP ရဲ့မျက်နှာတွေကိုကြည့်ပြီးတော့မှအေးချမ်းရတဲ့အားလုံးလူတိုင်းလမ်းပေါ်ကိုတူတူဆောက်လန်းနေကြတာ
။နေမြေမအေးချမ်းတာကြောင့်ကြောင်မဲမြို့မှာစီးပွားရေးထိခိုက်နေရပြီးနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ငင်းငင်းရေးရအောင်လုပ်နိုင်မှသာဒေသခံတွေအတွက်အဆင်ပြေလာနိုင်လိမ့်မယ်လို့ကြောင်မဲမြို့ကန်ကတိုက်တွန်းပါတယ်
။ကျွန်တော်တို့ဖက်မှာကစီးပွားရေးကိုနေထိုင်မှုအားသာကျွန်တော်တို့တော်တော်လေးကိုခဲရင်လာတယ်ကဒီ၄မိနစ်ဝင်းပြပါကျွန်တော်တို့အခုကြောင်မင်းမျိုးရဲ့စီးပွားရေးဆိုရင်ဆိုင်ဖွင့်နေထိုင်နေတယ်ဝယ်တယ်လို့မရှိဘူးအဲ့လိုမျိုးတွေဖြစ်လာတယ်အဲကျွန်တော်တို့အစိုးရဘက်ကရောဒီတိုင်းသားစစ်တပ်ဘက်ကရောအကုန်လုံးပေါ့စပွဲပေါ်မှာအခြေချင်းစကားပြောပြီးညှိပြီးတော့မှကျွန်တော်ငြင်းနေရစီချင်း
ဩဂုတ်လ15ရက်ကြာသာပတိနေ့တုန်းကလည်းပြင်ဦးလွင်တက်မတော်နီးပညာတက်ကသူအပါအဝင်နေရာ၅ခုကိုတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသားလက်နက်ကိုင်၃ဘွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ရဲအရသာအပါအဝင်လူဒရာစင်ကျော်သေဆုံးခဲ့ရပြီးကားတွေမီးလောင်သလိုအဆောက်အဦနဲ့ကုန်သွယ်ဒရာကြီးပျက်စီးခဲ့ရပါတယ်ခင်ဗျာပြည်ဝေး yes စနေနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါနားဆင်ရမှာက Victoria အမှုကင်တွယ်နေတဲ့အစိုးရဥပဒေအရာရှိတွေရဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်အမှုမှန်ပေါ်ပေါက်ရေးအတွက်တန်တရားများစွာဖြစ်ရကြောင်းအမှုဖြစ်စဉ်ကိုစောင့်ကြည့်နေတဲ့မြမဥပဒေရေးရာကျွမ်းကျင်သူတူဦးကပြောပါတယ်တောက်ကြနေကနေပြီးတော့သတင်းစာရှင်းလင်းပွဲမှာတော့ Victoria အမှုကိုတရားခံအမှန်ဖော်ထုတ်နိုင်မှုမရှိဘူးဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်တယ်ဆိုတဲ့သမရရဲ့ညွှန်ကြားချက်ကိုသမရယုံပြောခွင့်ရဦးစောတိကပြောကြားသွားပါတယ်မန်အင်ဂျင်နိုင်ကရှင်းပြမှာပ
ါနေပြည်တော်ကမူလာရန်ကျောင်းတကျောင်းမှာအသက်3နှစ်အရွယ်မူဂျိုကျောင်းသူတဦးကျောင်းတွင်အာဓမပြုကျင့်ခံရတဲ့အမှုကိုမှန်မှန်ကန်ကန်စစ်ဆေးစီရင်နိုင်မှုမရှိရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းနိုင်ငံတော်သမရယုံပြောခွင့်ရဦးစောတိကဩဂုတ်လ16ရက်နေ့နေပြည်တော်သမရအိမ်တော်မှာနှစ်ပတ်တကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်သမရယုံရဲ့မူဝါဒသဘောထားကတော့အမှုမှန်ဖော်ထုတ်ရေးပေါ့နော်အဲ့ဒါကိုအလေးထားပြီးဆောင်ရွက်ဖို့ဖြစ်တယ်တကယ်လို့အမှုမှန်တရားခံအမှန်မဖော်ထုတ်နိုင်ဘူးဆိုရင်သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေတာဝန်ယူမှုတာဝန်ခံမှုယူရလိမ့်မယ်အဲ့ဒါလည်းကျွန်တော်တို့ပြတ်ပြတ်သားသားပြောထားပြီးဖြစ်တယ်နောက်ဒုတိယချက်ကတော့ဒီကာလမှာဒီကိစ္စကတရားရုံးမှာစစ်ဆေးစီရင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးအနေနဲ့တစုံတရာပြောစရာမရှိဘူးပြောမှလည်းမဟုတ်ဘူးဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးတရားစီရင်ဥပဒေပြူရေးဒါကတည်ကြားစီအတတ်နိုင်ဆုံးဟိုပိုင်းခြားကျင့်သုံးတာဖြစ်တယ်ဖြစ်တဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ဒီပေါ်မှာတစုံတရာလွှမ်းမိုးနိုင်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ဂရုစိုက်ရပါတယ်အခုနဲ့ဆက်နွယ်တဲ့လူတွေတိမ်းရှောင်လာတို့ထွက်ပြေးတာတို့တော့ဖြစ်ဖို့ကတော့ရတဘွဲအာမခံတာပြီးဖြစ်ပါတယ်
အရမပြုကျင့်ခံရသူဟာ၃နှစ်အရွယ်ကျောင်းသူလေးဖြစ်နေတဲ့အတွက်သူ့ရဲ့နာမည်ရင်းမသုံးဘဲနာမည်ဝတ်အဖြစ်ပေးထားတဲ့ Victoria ရဲ့အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေဘက်ကတော့အမှုမှန်ပေါ်ပေါက်ရေးကြိုးပမ်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကတုံ့သက်ပါတယ
်ဥပဒေအရရှိဖြစ်တဲ့သူကိုယ်တိုင်ကိုကတဲ့ရှေ့ပေါ်ပေါက်ချက်တွေအရဘလို့ရေးယူသင့်နေဘာဖြစ်သင့်နေဆိုတာကိုပြောရမယ်သာတတိယဖြစ်ထွက်ဆိုတဲ့သူကသာပထမယူနေမှာဆိုလို့ရှိရင်နှင်းမှုကိုနောက်တုတ်တရားခံဖြစ်ပြင်ပင်းဖို့အတွက်ရှောက်ထားတာကျွန်တော်တို့တွေ့ရတယ်အကင်းဖြစ်တဲ့နေရာဒေသကိုစစ်ဆေးကြည့်ရှုဖို့အတွက်ပြင်ကြတာကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအမှန်ဆိုလို့ရှိရင်ဥပဒေအရာရှိကိုယ်တိုင်ကငကိုကလေးကလောက်ရမယ့်ကိစ္စဖြစ်နောက်ပြီးတော့တခါဒုတိယယူနေရောက်တဲ့အခါကျတော့လေစပါကင်ဖြစ်တဲ့သူကဗီဒီယိုမှတ်တမ်းယူထားတဲ့ဥစ္စာကိုတက်တေကန်တင်သွင်းတယ်တင်သွင်းတဲ့အခါမှာလေဒီတက်တီကန်ကတင်သွင်းမိသားဖြစ်တဲ့အတွက်လက်မခံသင့်ပါဘူးဆိုတော့ဒကာမျိုးပြောတဲ့အခါကျတော့ကျွန်တော်တို့တော်တော်အံ့ဩလေဒါကြောင့်ဥပဒေအရာရှိတွေကလည်းဒီမှုမှာအတိုင်းအတာတစ်ခုတည်းအမှန်တရားမပေါ်ပေါက်အောင်ဖုံးကွယ်နေတယ်လို့ကျွန်တော်တို့တန်မြန်ရှိတယ
်အခုနောက်ဆုံးတရားရုံးချင်းမှာတရားလူတွေဘက်ကတက်တီဖြစ်ဖုန်းနဲ့အတူအဲ့ဒီထဲမှာပါနေတဲ့ဗီဒီယိုဖိုင်တစ်ခုကိုတင်ပြနိုင်အောင်နဲ့အစိုးရရှေ့နေတွေဘက်ကကန့်ကွက်မှုရှိနေပေမဲ့တရားသူကြီးဘက်ကတက်တီကန်ဖုန်းနဲ့အဲ့ဒီထဲမှာရှိနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလက်ခံအောင်လုပ်နိုင်ခဲ့တဲ့တရားလူဗစ်တိုးရီးယားရဲ့မိဘနှစ်ဦးရှေ့နေဖြစ်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဆောင်ရွက်ချက်ဟာမှန်ကန်ကြောင်းဦးမင်းလွင်ဦးကပြောပါတယ
်တရားလူဖက်ကလိုက်ပါဆောင်ရွက်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဂိုင်းတွဲဘုံအကြံပေးဘုံတင်ပြဘုံစတာတွေကိုတရားလူရဲ့တပ်ပြည်တွေကလိုက်နာဆောင်ရွက်တဲ့အတွက်အခုလိုမျိုးထင်တာမြင်တာဖြစ်လာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
ဩဂုတ်လ14ရက်နေ့ကနေပြည်တော်ဒက္ခိဏခရိုင်တရားရုံးကျိန်းမှာဗစ်တိုးရီယာဖခင်ကိုယ်တိုင်ထွက်ဆိုခဲ့ပြီးသူကိုယ်တိုင်တင်သွင်းခဲ့တဲ့ဗီဒီယိုဖိုင်တွေဟာအမှုမဲ့ပေါ်ပေါက်ရေးအတွက်တရားရာခိုင်နှုန်းအရေးပါကြောင်းတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကျောင်းကားဒရိုက်ဘာအောင်ကြီးရဲ့ရှင့်နေဒေါ်စုဒါလီအောင်ကလည်းတရားရုံးကျိန်းအပြီးသတင်းထုတ်တွေကိုအခုလိုပြောခဲ့ပါတယ
်။အမှုမဲ့ပေါ်ပေါက်ဖို့လည်းဟန်တွဲပါစင်ယုံနေပေါ်တော့မယ်လို့ထင်တယ်ဓာတ်ပုံ၅ပုံရှားပြတယ်ဓာတ်ပုံကနှင်းနူဓာတ်ပုံကကိုကိုဓာတ်ပုံကညီညီတနောက်ဓာတ်ပုံကအောင်ကြီးပေါ့နော်နောက်ဓာတ်ပုံကတော့ကိုကိုရဲ့ညီညီရဲ့ပါတဲ့ပုံအကုန်လုံး၅ပုံရှားပြတဲ့အခါမှာခလေးကအဲ့၅ပုံထဲရမှာအောင်ကြီးကိုမသိဘူးလို့ပြောတယ်ကိုကိုနဲ့ညီညီကိုမိမိကိုလှောက်တာဒီကိုကိုနဲ့ညီညီလို့ပြောတယ်သူ့ကိုဟိုဟိုပါပေါ့တပ်ပြစ်ရှင်နေပေါ့နော်ဘာညာနဲ့ခဲရနေပါရင်နဲ့ထိုးတယ်အဲ့လိုမျိုးခေပေခြေတောင်းနဲ့ကန်ပေးပေါ့နော်ဒါမျိုးပြောတယ်အဲသူရဲ့ဘူဒိုဖိုင်ထဲမှာတော့တားလာရတွေ့ရတယ
်။လာမယ့်ရုံချင်းကိုတော့ဩဂုတ်လ28ရက်မှာချိန်ဆထားပြီးဗစ်တိုးရီးယားရဲ့အဖွားဖြစ်သူနဲ့မူလာရန်ကျောင်းက CCTV မှတ်တမ်းတွေကိုရဲတပ်ဖွဲ့စီအနှံခဲ့တဲ့ကိုရန်နောင်ထေရိုကိုစစ်ဆေးမှာဖြစ်ပါတယ်။လက်ရှိ Wisdom Hill ကျောင်းကိုခွင့်ပြုချက်မရဘဲနဲ့ဖွင့်ထားတဲ့အတွက်ဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်တယ်လို့ကျောင်းလဲပိတ်ထားရမှာဖြစ်ကြောင်းတမရယုံပြောခွင့်ရဦးစော်ထေကဇူလိုင်လသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်။
မင်းညနေဖြစ်ပါတယ်အခုတခါတော့ထိုင်းဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံမှာအလို့သမားလက်မှတ်သက်တမ်းတိုးဖို့နီးလာခြင်းမှာပဲစစ်စင်ရေးအနေနဲ့ဩဂုတ်လ15ရက်နေ့ကထပ်ခရိုင်ကသုံးမြို့နယ်မှာဆော်ရစရန်အထောက်အထားမရှိတဲ့မြန်မာအလို့သမား200လောက်ဖမ်းဆီးခံရပါတယ်ဒီအကြောင်းထိုင်းနယ်စပ် VOA သတင်းတော့မအေးမှတင်ပြပါမယ
်မြန်မာရှေ့ပြောင်းလို့သမား9သိန်းတဲ့မနဲ့အလို့လောက်ကင်နေကြတဲ့တပ်ခရိုင်မဲဆောက်မြို့နယ်ပါဝင်မြို့နယ်သုံးခုမှာဩဂုတ်လ15ရက်နေ့ကတချိန်နဲ့တပြိုင်နဲ့အဖမ်းဆီးတွေလုပ်ခဲ့တာပါအထောက်ထားမရှိသူတွေကိုရုတ်တရက်စစ်စင်ရေးလုပ်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာရွှေပြောင်းလုံတမား200လောက်အဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်ခရိုင်ကသုံးမြို့နယ်ဒီမှာမြန်မာရွှေပြောင်းလုံတမား200လောက်အဖမ်းခံရပါတယ်အဓိကအဖမ်းခံရတဲ့အကြောင်းရင်းကတော့ပါအထောက်ထားမှမရှိတဲ့သူတွေကိုဖမ်းတာဖြစ်ပါတယ
်။အရင်တုန်းကဆိုရင်တော့အလုသမားတွေဖမ်းဆီးခံရတဲ့အခါမှာအလုရှင်တွေကပြန်ရွေးယူတာမျိုးတွေကိုလုပ်ခွင့်ပေးပေမဲ့အခုအခါမှာတော့အထောက်ထားမလုပ်ကြတဲ့မြန်မာလူသမားတွေကိုဖမ်းပြီးနေရပြန်ပို့တာတွေလုပ်မှဖြစ်တယ်လို့ဆိုပါတယ်။
အဲ့လိုဖမ်းတဲ့အခါမှာခရိုင်လူတရေဒီကထိုင်းရောက်ကနေပြီးတော့ဘတ်ထောက်900လို့ပေါင်းနဲ့ပေးရွေးတာမျိုးလုပ်လို့မရပါဘူး။တကောင်းပေးလဲသူတို့မယူဘူးလို့ပြောတယ်။ဘာကြောင့်လဲဆိုတော့သူတို့ကလက်ဆင်ပေးတာလို့သူတို့ကပြောတယ်။
အသက်55နှစ်ပြည့်လို့အလုပ်လုပ်ခွင့်လက်မှတ်လုပ်ခွင့်မရတဲ့သူတွေအနေနဲ့မိမိတို့မိသားစုတွေနဲ့နေခွင့်ရအောင်နေထိုင်ခွင့်လက်မှတ်လေးကိုတက်တန်းဆက်ပြီးနေလို့ရပေမဲ့တချို့မြန်မာတွေကဒီလိုလုပ်ရမှန်းမသိနားမလဲတာကြောင့်ဖမ်းဆီးတာတွေကိုလည်းကြုံရတယ်လို့လည်းဆိုပါတယ်။အဲ
ပြောမယ်ဆိုရင်တော့ဘာဆိုဘာမှအထောက်အကူမရှိတဲ့သူတွေတော့ထိုင်းဆိုရဘာမှလုပ်မပေးဘူး။အဲသို့တော်လည်းအသက်55နှစ်ပြည့်သွားတဲ့သူတွေကဒီလိုအရင်တော့ရှိနေတဲ့ဒီ A4 စာရဲ့အဖြူလေးနဲ့ဂလုံးစိတ်ပါတဲ့နေထိုင်ခွင့်လက်မှတ်လေးရှိမယ်ဆိုရင်မိမိတို့သက်ဆိုင်ရာမြို့နယ်ပေါ့မဲဆောက်ဆိုလဲမဲဆောက်ဖုတ်ပရဆိုလဲဖုတ်ပရမဲမတ်ဆိုလဲမဲမတ်ပေါ့အဲ့ဒီမှာ80ပြီးတော့နေထိုင်ခွင့်လက်မှတ်သွားလို့ရတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဟာမြန်မာတွေရဲ့ဝင်ပေါက်ထွက်ပေါက်နယ်စပ်မြို့ဖြစ်တာကြောင့်နေ့စဉ်မြန်မာတွေအဝင်ထွက်ရှိနေတာပါနေ့စဉ်မဲဆောက်မြို့တွေချစ်ကြည်တရားပေါ်ကနေဖြတ်ပြီးထိုင်းနိုင်ငံမဲဆောက်မြို့မှာခုနှစ်ရက်နေထိုင်လို့ရတဲ့လက်မှတ်လုပ်ပြီးလာခဲ့ကြပေမဲ့ခုနှစ်ရက်ပြည့်တဲ့အခါမှာနေရက်မပြန်တော့ပဲအလုပ်တွေဝင်လုပ်နေကြသူတွေဘဏ်ကောက်ကိုတက်ဖို့အတွက်စူးစမ်းကြသူတွေရှိနေတာကြောင့်ထိုင်းရနာပိုင်းတွေကရုတ်တရက်စစ်စင်ရေးတွေလုပ်ပြီးဖမ်းဆီးနေတာဖြစ်ပါတယ်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာနယ်ဆိုင်တဲ့သတင်းတွေအပြီးအခုတခါတော့နိုင်ငံတကာသတင်းတွေကိုပြောပြပါမယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာတင်းမာမှုတွေမြင့်တက်နေစမှာပဲတောင်ကြနေကကုလသမဂ္ဂလူညွန့်ရေးကောင်စီမှာကက်ရှမီးယားကိစ္စတီးသန့်ဆွေးနွေးပွဲတရက်ပြုလုပ်ခဲ့ပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကတင်ပြပါမယ
်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားအငင်းပွားနေတဲ့ဂျမ္မုနဲ့ကက်ရှမီးယားပြည်နယ်အထူးစင်တန်းအခွင့်အရေးကိုရုတ်သိမ်းကြောင်းအိန္ဒိယကဩဂုတ်လ9ရက်နေ့ကကြေညာခဲ့ပါတယ်အဲ့လိုကြီးညာပြီးမှကက်ရှမီးယားပြည်နယ်အတွင်းအိန္ဒိယကလုံခြုံရေးအရာတင်းကြပ်မှုတွေအရှိန်မြင့်ဆောင်ရွက်နေတယ်လို့အိန္ဒိယချင်းပါကစ္စတန်နိုင်ငံနဲ့လည်းတင်းမာမှုတွေမြင့်တက်လာခဲ့ပါတယ်။အိန္ဒိယအခုလိုဆောင်ရွက်ချက်နဲ့ပတ်သက်ပြီးလူရွေးကောင်စီမြေတန်းအဖွဲ့ဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့တာကြောင့်တောက်ကြနေမှာလုံခြုံရေးကောင်စီကတည်တံ့အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။အိန္ဒိယရဲ့လှုပ်ဆောင်ချက်ကြောင့်ဒေတာရင်းတင်းမာမှုတွေဖြစ်ပေါ်လာရတယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သားအမတ်ကြီးဇန်ဂျွန်းကပြောပါတယ်
။ The Secretary General also issued a statement a few days ago
and ဖွေတွေတွေးမှုချုပ်ကလည်းရဲ့အနေငယ်ကပဲကြေညာချက်တဆောင်ထုတ်ပြန်ခဲ့ပါသေးတယ်။လူမျိုးရင်းကောင်စီကဆွေးနွေးပွဲတွေအရာကောင်စီအဖွဲ့ဝင်တွေကဒီကိစ္စအတွက်စိတ်ပူပန်နေကြပါတယ်။သူတို့အနေနဲ့အဲ့ဒီ data တွေလူခွေအခြေအနေကိုစိုးရိမ်နေသလိုတက်ဆိုင်သူတွေအနေနဲ့တစ်ဖက်သက်လှုပ်ဆောင်တာတွေရှောင်ကျဉ်ဖို့ပြောပါတယ်
။ Kashmir data ကို India, Pakistan နဲ့တရုတ်နိုင်ငံတွေအကြခွဲဝေပိုင်းခြားအုပ်ချုပ်နေတာကြောင့်သူပိုင်ငါပိုင်တောင်းဆိုမှုတွေရောထွေးနေပါတယ်။ကျူတာမတ်ကြီးကအိန္ဒိယကအခြေခံဥပဒေပြောင်းလဲတွေလုပ်ခဲ့တာကြောင့်ကက်ရှမီးယားရဲ့ဘုံနေမြဲကျနေပြန်အနေအထားပြောင်းသွားရကြောင်းဒါဟာတရုတ်နိုင်ငံအတွက်စိုးရိမ်စရာဖြစ်ပြီးအိန္ဒိယရဲ့အခုလိုတစ်ဖက်သက်လှုပ်ဆောင်တာကြောင့်တော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကျင့်သုံးခွင့်နဲ့တရားစီရင်ပိုင်ခွင့်အာဏာတွေတစုံတရာအပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းဆိုပါတယ်။ကုလသမဂ္ဂဆိုင်ရာပါကစ္စတန်သားမတ်ကြီးမာလီဟာလိုဒီကလည်းကက်ရှမီးယားကိစ္စဟာအိန္ဒိယရဲ့ပြည်တွင်းရေးသားဖြစ်တယ်လို့ပြောတာကိုလက်မခံဘူးလို့ဆိုပါတယ်။
I think today this meeting nullifies India's claim that Jammu and Kashmir is an internal matter for India.
အခုလောက်တဲ့လုံခြုံရေးကောင်စီအစည်းအဝေးကဂျမူးနဲ့ကက်ရှမီးယားကိစ္စပြည်ရင်းရေးသားဖြစ်တယ်ဆိုတဲ့အိန္ဒိယရဲ့ပြောကြားချက်ကိုပြက်ပြယ်စေခဲ့ပြီလို့ထင်ပါတယ်။တရုတ်တမ်မန်ကြီးထောက်ပြပြောဆိုသလိုဂျမူးနဲ့ကက်ရှမီးယားပြည်နယ်မှာဆူဆူရွရွလူခွင့်ရေးချိုးဖောက်မှုတွေကိုအိန္ဒိယနိုင်ငံကကျူးလွန်နေပါတယ်။
အိန္ဒိယကတော့ကက်ရှမီးယားကိစ္စဟာသူ့ရဲ့ပြည်တွင်းရေးကိစ္စသာဖြစ်တယ်လို့ပြောပါရယ်။ကုလသမဂ္ဂဆိုင်ရာအိန္ဒိယသားမတ်ကြီးဆိုင်ယက်အက်ဘာရူဒင်ကဒီမိုကရေစီထွန်းကားဖို့အတွက်တရားဥပဒေစိုးမိုးရေးကအခရာကျတယ်လို့ဆိုပါရယ်
။ Our national position was and remains that matters related to Article 370 of the Indian Constitution are entirely an internal matter of India.
အရင်တော့ငရေကရှိပြီးအခုလည်းတည်ရှိနေစေဖြစ်တဲ့အိန္ဒိယရဲ့ရည်တည်ချက်ကတော့ဒီကိစ္စဟာအိန္ဒိယအခြေခံဥပဒေပုံမှန်390နဲ့သက်ဆိုင်ပြီးအိန္ဒိယရဲ့ပြည်တွင်းရေးကိစ္စအဖြစ်လုံးလုံးလှဲရကြက်ရောက်နေပါတယ်။အကြမ်းဖက်မှုကိုကျင့်သုံးပြီးကိုယ်ရည်ပန်းချက်ပေါက်မြောက်အောင်လုပ်တာဟာပုံမှန်နိုင်ငံတွေလုပ်နေကြလို့ရမဟုတ်ပါဘူး။အကြမ်းဖက်မှုကိုဘယ်ဒီမိုကရေစီနိုင်ငံတွေကမှအသိမှတ်မပြုသလိုလက်တင်လည်းမခံကြပါဘူး။ကျွန်တော်တို့အနေနဲ့အလုတ်များနေတဲ့ဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေရဲ့ဆွဲဖက်မှုကိုမလိုချင်ပါဘူးကျွန်တော်တို့ကလူဘီလီယံချီပြီးရှိနေတဲ့နိုင်ငံပါဘာလို့ရမယ်ဆိုတာသိပါတယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီနိုင်ငံပါအခုကျွန်တော်တို့ကိုဆွဆွဲနေတဲ့နိုင်ငံတွေလိုဒီမိုကရေစီအတွေ့အကြုံနည်းတဲ့နိုင်ငံလည်းမဟုတ်ပါဘူ
းအိန္ဒိယသားမကြီးကပါကစ္စတန်နဲ့ဆွေးနွေးပွဲစစေခြင်းရင်ကက်ရှမီးယားပြည်နယ်အတွင်းအကြမ်းဖက်လုပ်ရပ်တွေရပ်တန့်ရမယ်လို့ပြောပါတယ်။1948ခုနှစ်မှာအင်္ဂလိပ်စီကလွတ်လပ်ရေးရပြီးကတည်းကကက်ရှမီးယားပြည်နယ်အုပ်ချုပ်ခွင့်နဲ့ပတ်သက်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားဆယ်စုနှစ်ချီပြီးအငင်းပွားနေသလိုနှစ်နိုင်ငံအကြားစစ်ပွဲတွေလည်းဖြစ်ခဲ့ကြပါသေးတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကက်ရှမီးယားလူငယ်တဦးကအိန္ဒိယစစ်တပ်မတော်ရင်တန်းကိုအသေးခံဘုံးကွက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား40ကျော်သေဆုံးခဲ့ရပြီးတဲ့နောက်အိန္ဒိယကပါကစ္စတန်နိုင်ငံအတွင်းကအကြမ်းဖက်သမားတွေရဲ့စခန်းကိုတိုက်ခိုက်တဲ့ဆိုပြီးပါကစ္စတန်နိုင်ငံအတွင်းလေကြောင်းကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုလက်တလောတင်းမာမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယာဂူတာရက်စ်ကသက်ဆိုင်သူအလုံးအတက်နိုင်ဆုံးချုပ်တီးကြဖို့နဲ့ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့တောင်းဆိုခဲ့ပါတယ်။1948က1982ခုနှစ်အတွင်းကက်ရှမီးယားနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ပေါင်း18ခုအထိချမှတ်ခဲ့ရပါတယ်။အဲ့ဒီနယ်မြေတဲ့ကုလသမဂ္ဂအဖွဲ့ကလေလာအခက်ခဲရေးအဖွဲ့ငယ်တစ်ဖွဲ့လဲတပ်ဆွဲချထားခဲ့ပါတယ်။ကက်ရှမီးယားနယ်မြေအငြင်းပွားမှုဟာဒေသတွင်းတင်းမာမှုရဲ့အခြေခံအကြောင်းရင်းတစ်ရပ်လဲဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တန်ခါစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9839လိုင်းနိုမီတာ48 kHz 6153ကရောလိုင်းလံမီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစီအစဉ်ထုတ်လွှင့်တဲ့ခါမှာတော့
မြန်မာ72 intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေတာတွေမှာဆက်သွယ်ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်ဒီဆက်သွယ်ရေးဂျူလူတင်တဲ့အတွက် transponder လို့ခေါ်တ
ယ်ကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်မိုင်းဤတန့်စင်နဲ့မိုင်းအင်ဂျင်နိုင်တို့ကတင်ပြထားပါတယ်
ရွေးကောက်ပွဲမတိုင်မီဝေဖန်မှုကိုထိန်းချုပ်နိုင်အောင်လို့ဝေဖန်သူတွေကိုထောင်ချမယ်လို့ချင်းချုပ်နေတဲ့မြန်မာစစ်တပ်စရဲကောင်းစင်နဲ့ Richard C. Paddock နဲ့ Son Nang တို့က NYTimes.com မှာဩဂုတ်လ16ရက်နေ့တွင်ဝန်ကြီးထားတာကိုဖတ်ရပါတယ်။မြန်မာစစ်တပ်ဗိုလ်မှူးကြီးအယောက်နှစ်ဒါဇင်ကျော်ဟာသူတို့ရဲ့အတိုက်ခံတွေကိုတရားခွင်မှာရင်ဆိုင်မဲ့အစားနောက်နှစ်လွတ်တော်ရွေးကောက်ပွဲကြိုကာလတွေမှာစစ်တပ်ရဲ့အာဏာကိုဝေဖန်သူတွေကိုအတရေဖြတ်တဲ့ရာဇဝတ်မှုနဲ့အပြစ်ပေးနေတယ်လို့စောင်းမရှင်ကထောက်ပြရေးသားထားပါတယ်။ဒီအဆိုကိုတုံ့ပြန်တဲ့အနေနဲ့တက်မတော်ရဲ့ဂုံတိတ်ခါကိုကာကွယ်ရုံသားဖြစ်တဲ့ဆိုပြီးတော့တက်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကကာကွယ်ပြောဆိုထားတဲ့အကြောင်းစောင်းမမှာရေးထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ဆိုင်ရာကိစ္စတွေကိုထောက်ပံ့ပေးနေတဲ့အတန်အဖွဲ့ရဲ့အဆိုအရ2016ခုနှစ်ထဲမှာကိုပဲအများအားဖြင့် Facebook ပေါ်မှာတက်မတော်ကိုဝေဖန်တဲ့မှတ်ချက်ရေးသားခဲ့သူ88ယောက်ကိုဗိုလ်မှူးကြီး25ယောက်ကအတရေဖြတ်မှုနဲ့တရားစွဲထားတယ်လို့ဖော်ပြထားပါတယ်။ဆူဆွဲခံရသူတွေတဲက36ယောက်ဟာထောင်ချခံရတာဒါမှမဟုတ်လေတရားစီရင်ခံရဖို့အချုပ်ထဲမှာစောင့်နေကြရတယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာ9သိန်းကျော်ပြီးခဲ့တဲ့နှစ်နှစ်ခလေးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရအောင်လို့တပ်ဖြတ်မှုအာဓမ္မပြုကျင့်မှုနဲ့မီးရှို့မှုတွေကျူးလွန်တာဟာတပ်မတော်ရဲ့တာဝန်ရှိတယ်လို့ကဘာကသိထားတဲ့အကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒီလိုရက်စက်တဲ့လောက်ရက်ဒီမှာတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ထိတ်တန်းဗိုလ်ချုပ်ကြီး3ယောက်တို့ကိုအမေရိကန်တဲ့ဝင်ခွင့်ပိတ်တဲ့တန်ခတ်မှုကိုပြီးခဲ့တဲ့လကပဲချမှတ်ထားတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။ဒါပေမဲ့လေအခုချိန်မှာတက်မတော်အနေနဲ့အစိုးရင်ဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးတော့ရထားတဲ့သူတို့ရဲ့အာဏာနဲ့သူတို့ရဲ့ဂုံတိတ်ခါကိုအထူးကိမခံနိုင်တာပဲဖြစ်တယ်ဆိုပြီးတော့စောင်းမရှင်ကမိမောင်းထုတ်ပြနေပါတယ်။ဗိုလ်မှူးကြီးတွေကအသေးရေဖြတ်မှုနဲ့တရားစွဲထားသူအများစုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုတက်မတော်ကအာဏာသုံးပြီးပိတ်ပင်မှုဒါမှမဟုတ်လေတိုင်းပြည်ရဲ့ဘဏ္ဍာကိုထိတ်တန့်အရာရှိတွေကပဲအပိုင်သိမ်းထားတယ်ဆိုပြီးတော့ဝေဖန်သူတွေဖြစ်ကြတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေထူးကိုယ်စားလှယ်ရဟင်းလီကလည်းအစိုးရအနေနဲ့ဒီအမှုတွေကိုရုပ်သိမ်းလိုက်ဖို့တိုက်တွန်းထားတဲ့အကြောင်းဟေးထားတာကိုဖော်ပြပါရရှင်
။မွတ်စလင်အရေးနဲ့အမျိုးသားရေးအကျိုးစီးပွားဆိုတဲ့ခေါင်းစဉ်နဲ့ PESC စင်တာမှာရေးသားထားတဲ့အတွေ့အမြင်တစ်ပုဒ်ကိုပြောပြပါမယ်။ဆောင်းမရှင်ဒေါက်တာ James M. Dorsey က Saudi Arabia နိုင်ငံဟာပြီးခဲ့တဲ့6လကျော်ကာလအတွင်းဖျားဖူးဗီဇာဒါမှမဟုတ်ခီးသွွားလက်မှတ်အတုတွေနဲ့ဝင်လာတဲ့မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာအများပြားကိုပြန်နှင်ထုတ်နေခဲ့ရကြောင်းနဲ့အစချီထားပါတယ်။ Saudi Arabia နိုင်ငံမှာရိုဟင်ဂျာ2သိန်းခွဲလောက်နေထိုင်နေကြတယ်လို့ယူဆရပြီးဒီရိုဟင်ဂျာတွေကိုမောင်းထုတ်နေတာဟာ Saudi Arabia နိုင်ငံအနေနဲ့ရော Saudi နိုင်ငံဂျီဟတ်မြို့အခြေဆိုင် OIC လို့ခေါ်တဲ့အစ္စလာမ်ပြူပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပါရိုဟင်ဂျာတွေအပေါ်မြန်မာနိုင်ငံကနှိမ်ပယ်နှိပ်စက်မှုတွေကိုပြစ်တင်ရှုံချနေတာတွေနဲ့တိတိတသားကြီးစန့်ကျင်ဘက်ဖြစ်နေတယ်လို့လည်းဆောင်းမရှင်ကရေးထားပါတယ်ပြီးခဲ့တဲ့လကပဲရိုဟင်ဂျာတွေအပေါ်မှာလူခွေရေးချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့ OIC ကတောင်းဆိုခဲ့သေးတာပါမကြာခင်နှစ်တွေအတွင်းကပဲရိုဟင်ဂျာ9သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်ဆော်ဒီဟာရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာတန်ပေါင်းများစွာလှူဒန်းခဲ့ပြီးမြန်မာအစိုးရကလူနည်းစုရိုဟင်ဂျာတွေအပေါ်နှိပ်ကွပ်တာနဲ့အတင်းကျပ်နေရာပြောင်းရွှေ့စေတဲ့မူဝါဒတွေနဲ့ပတ်သက်လို့ပြစ်တင်ရှုံချတာနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲပြောခဲ့ပါတယ်။ Sorry ကရိုဟင်ဂျာတွေကိုအာဏာသုံးပြီးနှင်ထုတ်ပုံနဲ့တရုတ်ကရှင်ကျန်းပြည်နယ်ထဲမှာခံမှန်းခြေအဖြစ်ဝီဂါတသန်းလောက်ကိုပညာပေးစခန်းတွေထဲမှာထည့်ထားတာကိုထောက်ခံတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင် Sorry Arabia ဟာ Islam အယူဝါဒအတွက်သူ့ရဲ့စီးပွားရေးအကျိုးစီးပွားနဲ့အလဲလဲလှုပ်လှဟန်မရှိဘူးလို့ယူဆပွဲဖြစ်ကြောင်းဆိုပါတယ်။အကူအညီလိုနေတဲ့ရိုဟင်ဂျာတွေနဲ့တရားမဝင်မွတ်စလင်အလုသမားတွေကိုမျှော်လင့်ချက်ကင်းမဲ့တဲ့အဖြစ်ကိုရောက်အောင် Sorry ဘီယင်ကမောင်းထုတ်ခဲ့ပေမဲ့လည်း New Zealand နိုင်ငံက ခရစ်ချတ်ချ်ကဗလီနှစ်ခုတိုက်ခိုက်ခံရမှုမှာတေဆုံးခဲ့ကြသူတွေရဲ့ဆွေမျိုး200လောက်ကိုတော့လက်ခံတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေအရေးကိုထောက်ခံကြောင်း Sorry Arabia ကပြောနေပေမဲ့တရုတ်ပြည်ရှင်ကျန်းဒေသမှာဝီဂါတွေကိုနှိပ်ကွပ်နေတာတွေကိုတော့လူမှုသဘောထားဘလို့ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရယ်ဘလို့ပဲဖြစ်စီ Sorry Arabia နိုင်ငံရဲ့လူဦးရေအများစုကတော့လွန်စွာရှေးရိုးဆွဲဆန်တဲ့ Islamic အယူဝါဒကိုတွေ့ဖက်နေစေဖြစ်တယ်လို့យေတာထားပါရယ်ရှင
်တော်တာရှင်များရှင်ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတချို့အသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြမစစ်တပ်ဘက်ကတော့မကြသေးခင်ကမိုးရေစေဝါနှိမ်နင်းမှုတွေကိုမကျေနပ်လို့လက်တုံပြန်တာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ပြောနေချိန်မှာပဲမြို့ပြဒေသတွေအထိတိုက်ပွဲတွေကြေပြတ်လာနေရတာဘာကြောင့်များပါလဲ။အပြန်အလှန်ဆွဆွဲနေုံနဲ့မပြေလည်နိုင်မဲ့ပြဿနာကိုလက်တွေဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-232-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်စနေနေ့ဗီအိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ American EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီကိစ္စနဲ့တင်ပြမယ် EDN အသုံးကတော့
Lip Service
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကLIP lip ka nokha service service ka tuku ku ku lou saung pi da so lo squid khun ye dai yai thi be ka ro nou ne tuku ku ku lou saung pi da bo lip service de lai phet de kriya ka ro give give damam ho pay pay phit pi ro give lip service damam ho yin pay lip service lo pyo lo ya ba de idiom တွေပဲကတော့တခုခုကိုလုတ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်แท้ကမပါနားကြကောင်းအောင်အပြောတက်တက်လုတ်တာမျိုးတကယ်လက်တွေလုတ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair butThey had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုတ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အခုလိုမျိုး American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကပို့ချနေတာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပုံမရရှိလာသလိုသတင်းလောကမှာအမျိုးသမီးတွေပါဝင်လာကြတာတွေ့နေရပါပြီမြန်မာအမျိုးသမီးတွေသတင်းနဲ့စာပေလောကမှာပါဝင်ခဲ့တာကိုလိုနီခေတ်ကတည်းကတွေ့ရမှာဖြစ်ပါတယ်အထူးသဖြင့်အတူယူဇာတွေအနက်တူကတော့1996ခုနှစ်အသက်83နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်တဲ့နာမည်ကျော်စာရေးဆရာမကြီးဒေါခင်မျိုးချစ်ပဲဖြစ်ပါတယ်။ကိုလိုနီခေတ်မြန်မာလူလတ်ရေးကာလလှုပ်ရှားမှုမှာပါဝင်ခဲ့သူဒေါခင်မျိုးချစ်ရဲ့နောက်ခံအကြောင်းအရာပတ်သက်ပြီးသီကောင်းစရာတွေကိုဒေါ်လလတန်းကမြို့သမီးကဏ္ဍမှာတင်ပြထားပါတယ်။
bend but never break me, 'cause it only serves to make me more determined to achieve my final goal.
And I come back.
1939年5月1日，调查，1939年9月1日，南洋五部队调查帮我把人调查的，他给我当时写过来，哎嘛，把我们要带上，也看了，哎，交给了苏联，帮我调查。南洋五部苏维埃调查部队，我们在过，都来都这边引起的南美洲各种无所谓，尤其没事的时候，在那调查，哎，有呢，哎，有起码，杨永武要的时候。
ก็ว่าจะใส่เสียไปบ้างใส่เสียเอชวัวเสียตู้ยังไม่สวยยังเด็กตัวโมกุลเองจับตาทิ้งเสียชิมาเต้นเอชวัวใส่เสียยังไม่สวยหรอกแต่ข้าบ้ามาสมุนเลยยามาใส่เสียเนี่ยสมัยจะเอชวัวกูยังเด็กตัวยังนอกกันเตี้ยกันเลยปกติฟรีล็อตเดิมมาเนี่ยเลยใส่ไปเอ็กซ์เนี่ยเลยไปอยู่เลยไปอยู่เลยเอ็กซ์เนี่ยยังจำจุดนั้นใส่เสียไอ้เลยไปไปลองมาคนละอีกทีกูมีเสียช่วยอยู่เลยไปเนี่ยมึง เราเรียนจำเส้นเดียวเลยนะใส่เสียนะเส้นตรงเดียวเราไปมาใส่เสียจอกเข็มยุ่งชิดคนละเดี๋ยวเรื่องที่เกี่ยวกันยุ่งมีเลยป่ะอาอีกส่วนหนึ่งไอ้พวกมาพันธุ์เลยสุดหรอเยอะจังนะอันนี้ต้องมีอะไรจังรู้เลยสั้นสั้นยังจ่ายเลยปวดตาเลยเนาะเราจังเรียนเนี่ยเยอะไปไอ้เช่นมาใส่เสียมาต้องเอาไปทำไมแต่ยังต้องใส่เสียมาเพื่อเข็มยุ่งชิดป่ะเนาะเราจะต้องเข็มยุ่งชิดป่ะดูอะไรไปหรอ พวกเราอยากขายเลยนักขายเลยจับปุ่มนี่มาดันนี่เรื่องสารีไปอากงกับเจ้าลูกอิสุวะสุภาพยาเสียอีเสียอีเวียนเนมวยเนมบายอีไอ้ลูกเยสเซ่ไปจังหวะเส้นโอชูนี่เลยจังหวะดันนี่จังหวะจังนั่นเลยไอ้ลูกเยสเซ่พี่นี่เลยไอ้มาเตี้ยวเตี้ยวนี่ด้วยล่ะเลยมิสิกุลเดียดงเงียบไปเตี้ยชันไอ้ลูกเอชิวะเสียดเอาไว้ฮ่าฮ่าฮ่าเอ็งกำลังจะเอาไว้หรอมอร์นิ่งชอนี่จะสมา
ทรัสบานาสุเอจองอิชิวะอีเลอะกงติมาตะวาลงติมาติโรมาอิงลิชซูอะเนะกงเนะโดปะมาบีอุชุนิราชะเสียอีวะลาแลงานนี้ดามาปีดาวะลาแฮอะเมยสินิวะเลจูจิซูเอรากะโรเนเมโจไซเสียจีฉิอุญูกะยาดาชีโดอนุปัญญามะซาบีฮอบโยเวดกุมาไซเสียมาจีโดเคมยุชิเนปะเตลุกโลนิคิกะกุนัยงานมา တိုင်းတစ်ပါးဖိနှိပ်ခံနေရတာကိုနိုင်ငံတကာသိအောင်ကြိုးပမ်းခဲ့တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာကိုပြန်လဲကောက်နှုတ်တင်ပြထားတာဖြစ်ပါတယ်ဆရာချီဦးညိုရည်ညွှန်းတဲ့ဒေါက်ခင်မျိုးချစ်ကဖေးသူပါလေကွယ်လွန်နေပြီဖြစ်တဲ့စာရေးဆရာကြီးဂျီမုံဦးတောင်သူမကွယ်လွန်မီ VOA
ကိုပြောပြခဲ့တာကဒေါက်ခင်မျိုးချစ်ကတထောင်သုံးဝါကြီးအရေးတော်ဘုံတုံးကစတင်ပြီးတော့ဗမာစာပေလောက မြန်မာနိုင်ငံရဲ့လောကကိုဝန်လာခဲ့တဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်ပါတယ်။တထောင်သုံးပါးကြီးရေတော်ဆိုတာကတော့6ရေနံမြေမှာ VOC လုံသမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သဘိမ့်မောက်တဲ့အဲ့ဒီသဘိမ့်မောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့တထောင်သုံးပါးကြီးနိုင်ငံရဲ့ရေတော်ပုံကြီးစခဲ့ပါတယ်။အဲ့ဒီတုန်းကရေနံမြေရဲ့လုံသမားတွေရန်ကုန်ချီတက်လာပြီးတော့ သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုပဲကအလုံသမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတက်တာအပါဝင်နေလို့ဆိုပြီးတော့တထောင်ကိုဝါ39ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေကုန်းကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြစ်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့ မခင်များဆိုတဲ့အမျိုးသမီးဦးတူဖြစ်ပါတယ်အဲ့ဒီအစည်းအဝေးကလက်ရှိကိုယ်စားတဏ္ဍာန်အုပ်ချုပ်ရေးဖြစ်တဲ့တထောင်ကိုဝါ39ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ပြပြသားသားပယ်ချပါတယ်ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရုံးဝင်တောင်းဆိုပါတယ်အဲ့ဒီအစည်းအဝေးကမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်အဲ့ဒီတော့ဖွဲ့စည်းတော့ မခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်မခင်များကအဲ့ဒီအသိဉာဏ်ထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများပြားရေးပါတယ်ဒီတို့ကြားနဲ့ကြီးပွားရေးမဂ္ဂဇင်းတုတ်တရေးကြားနဲ့စနေတဲ့ကနေ့ကြားနဲ့စတဲ့စာဆောင်တွေမှာသူကဆောင်းပါးရေးတဲ့အခါမှာ အညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအကြီးလေးဝေးပြီးမြန်မာဆိုင်ကရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ်အဲဒီတော့ကနဲ့ခင်မျိုးချစ်ရဲ့ဆောင်းပါးတွေကလူကြိုက်များခဲ့ပါလေ
မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလှကလည်းဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့ကလောင်ဆွေးရည်နဲ့ပတ်သက်လို့ပြောပြတာကတော့
မကြီးဒေါက်ခင်မျိုးချစ်ဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုစန္ဒမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါတယ်ဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါတယ်အဆိုးအကောင်းများကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနာခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုးတိုးနဲ့လူရင်းအတိုင်းကိုရဲရဲဝဝဝေပန်တဆုံးမတွင်တင်တတ်ပါတယ်မာကြီးရဲ့ဝေပန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျထိမိလွန်းလွန်းအများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
တော်ခင်မျိုးချစ်ရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲမြမစာပေလိလာလိုက်စားသူသူတေသူဥအောင်စောဦးကပြောပြခဲ့တာကတော့
ဆရာမကြီးရေးခဲ့တဲ့စာအုပ်တရားပြည်သူလူထုကိုအလုပ်ချွေးပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်သူတစ်ပြင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့မြန်စာအုပ်တွေရေးသားခဲ့တာဖြစ်ပါတယ
်ရာဇဝတ်ဝင်တော့ဖြစ်တဲ့အဖဦးတော်အမိဒေါ်တန်တင်မွေးချင်း9ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာတည်င်းစာနေစဉ်လောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကုတ်ဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ10ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားနေ့ကြာရောက်တဲ့မေလ10ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွမ်းရည်ကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကပြားကိုဦးအောင်စောကပြန်လေရွပြရမှာတော့
နှွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာကိုကလောင်ဓာရင်နဲ့မိတုတ်ကိုကိုင်ငါဖွားရော့ထင့်ဖွားစီနဲ့တိမ့်တိမ့်တုံအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ယာရီလောမာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွေခဲ့တဲ့အကြီးတော်ဘုံကြုံလေတဲ့မုံတိုင်းစံအကျွသံအထမှာလဲရမ်းမကွစုသူပါလို့မန်းအမရစီမှာသံတကမရီစုမကွာနှွဲသလူပစုစရာစုလူတကာတဲ့ကဲပီလိရဲခဲ့တဲ့သမိုင်
းကဗျာရဲ့အတူချုံနှစ်တရာကိုလေဥအောင်စောဦးက
မေတရက်မှာမွေးလာခဲ့တာဖြစ်တယ်မေလတရက်ဆိုတာကလည်းကဗလူသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အဖိနှိတ်ခံနေဘက်ကနေဖိနှိတ်တဲ့လူဒန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆံမိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ဒီလိုဖိနှိတ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်သက်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တဲ့ကိုရီးယားကဘာမှတိတ်တိတ်တုံနဲ့နေ့မြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘိုးအောင်ကျော်ကြာသွားတဲ့ခင်မာလဲဂေါ်ယာပလိတ်တွေကနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတ်တည်ရှိစွာနဲ့ပါဝင်ခဲ့ရတဲ့ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုစမ်းအကျွသမ်းအထမှလည်းဆိုတာကတော့ဂျပန်တော်လှန်ရေးပြီးသွားပြီးတော့မှနေတူရင်ခစ်ပေါ်လေဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညင်ညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှတော့ကလည်းမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကတော့ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
်တော်လာလာတဲ့အမျိုးသမီးကန္တာကိုနားဆင်ရပြီးမှာတော့သိပ္ပံတဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒေါက်ကင်မျိုးသက်ကပြောပြမှာပ
ါ။မြန်မာဆက်တူပါဝင်တဲ့ Intel Set 39 Joule ကို2019ဩဂုတ်လ9ရက်နေ့မှာကမ္ဘာပတ်လမ်းထဲကိုလွှတ်တင်နိုင်ခဲ့ပါတယ်။ ဒီဆက်သွယ်ရေးဂျူရူရဲ့အလုပ်လုပ်ပုံကို NASA သိပ္ပံပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပ
ါမြန်မာ SETU Intercept 39ကတော့ဝေးလံတဲ့အရောက်ပေါင်နေတဲ့ဒေတာတွေမှာဆက်သွယ်ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်ဒီဆက်သွယ်ရေးဂျူရူတင်တဲ့အတွက်transponder လို့ခေါ်ရလေအဲဒီဂျူရူထဲမှာပါတဲ့ PC တကူတော့နော်အဲ့ဒီဟာကကဘာမြေမျက်နှာပြင်ကိုပြန်ပြီးလွှင့်ရတာပါဆက်တွေ့ဂျူဒူမှာပါပါလဲဆိုတော့ဂျူဒူကိုလမ်းမှန်အောင်တင်ပေးဖို့အတွက်လိုအပ်တဲ့ဒုံးရင်အသေးလေးလိုဟာမျိုးလေးတွေ electronic PC တွေအများကြီးပါပါတယ်ထိန်းကျောင်းတဲ့ဆက်အဲ့ဒါနဲ့ပါပါအဲ့ပါဂျူဒူ operate လုပ်ဖို့အတွက်ဆိုလို့ရှိရင်သူ့မှာပါဝါလို့ရတယ်။ဒါကြောင့်သူ့နဲ့တွဲရဲ့ solar အချက်ကြီးတွေအများကြီးထည့်ပေးပြီးတော့အပေါ်လေးရောက်တော့သူဖြန့်ထုတ်လိုက်ရပါတယ
်။ကမ္ဘာပတ်လမ်းကြောင်းထဲမှာလဲပတ်နေတဲ့ဂျူဒူအတွက်လိုအပ်တဲ့ပစ္စည်းတွေထဲမှာအရေးအကြီးဆုံးကအတွင်းဆက်စိတ်ပိုင်းဖြစ်တဲ့ transponder ဖြစ်ပါတယ်
။အဲ့ transponder အဓိကအောက်ဖက်ကမ္ဘာမြေမျက်နှာပြင်ကနေပြီးတော့ဆက်သွယ်ရေး data တွေရုပ်မြင်သံကြား data တွေ Facebook သုံးတဲ့အခါကျရင်ပို့လိုက်တဲ့ဟာ telephone ဆက်တဲ့ဟာတွေအကုန်လုံးကိုသူကအပေါ်တင်လဲရပါတယ်အဲ့ဒါ uplink လို့ခေါ်တာ uplink downlink ပေါ့နော်အပေါ်ကိုတင်ပေးလိုက်တဲ့ချိန်နှုန်းရယ်အောက်ကိုပြန်လွှတ်တဲ့ချိန်နှုန်းရယ်ကွာပါတယ်တင်လိုက်တဲ့ဒီ data တွေကိုအပေါ်မှာဆက်လိုက်ရပါတယ် frequency တွေကို filter လုပ်တယ်လို့ခေါ်ပါတယ်အဲ့ဒါ band pass filter လို့ခေါ်တယ်အဲ့ဒီ PC ပါတယ် amplifiers ဒီအတန်ချဲ့ဆက်လို့ဟာမျိုးသူကတော့အတန်ချဲ့တာမဟုတ်ဘူးစွမ်းအင်ကိုအမြိုင်နှင့်တင်ပေးလိုက်တယ်ညင်တင်ပေးလိုက်ပြီးတဲ့အခါကျတော့မှသူ့ရဲ့ကြိမ်နှုန်းကိုနောက်တစ်ခုပြန်ပြောင်းလိုက်တယ်ပြောင်းလိုက်တဲ့အတွက်ဒီ downlink ပြန်ဆင်းလာတဲ့ကြိမ်နှုန်းကအောက်ကနေပထမတင်ပေးလိုက်တဲ့ကြိမ်နှုန်းနဲ့မတူဘဲနဲ့အောက်ကိုပြန်ပြီးတော့ရောက်လာပါအဲ့တော့တနေရာတိုင်းကနေပြီးတော့ station တစ်ခုကနေတင်လိုက်တဲ့ဟာဂျူဒူပေါ်ရောက်သွားတယ်ဂျူဒူကနေပြန်ပြီးအောက်ကိုပြန်ဖြန့်လိုက်တဲ့အခါကျလို့ရှင်တနိုင်ငံလုံး data ကြီးတစ်ခုလုံးကိုပြန်ဖြန့်ပေးရတဲ့အတွက်သူ့မှာအဲ့ဒီစွမ်းအင်နှင့်နဲ့ amplifier set ဆိုတာရှိကိုရှိရတယ်။ချိန်နှုံးပြောင်းပေးတာ၊ချိန်နှုံးကိုသတ်မှတ်တာ၊ဗေဗီဒီယိုအချက်လက်ကိုဘလို့လွှင့်တယ်ဆိုတဲ့ဟာပေါ့ MTV C band တို့ KU band ပေါ့နော်။အခုဒီ satellite မှာနှစ်ခုတုံးတယ
်။ဆက်သွယ်ရေးဂျိုရူတွေမှာတုံးနေရှိတဲ့ band line က၃မျိုးရှိပါတယ်။ KA band, KU band နဲ့ C band တို့ဖြစ်ပါတယ်။ KA band ဟာချိန်နှုံးအမြင့်ဆုံးဖြစ်ပြီး downlink အတွက်20 GHz နဲ့ uplink အတွက်30 GHz လောက်ရှိပါတယ်။KU band ကတော့ downlink အတွက် gigahertz 17 နဲ့ 12 ဝန်းကျင်လောက်ရှိပြီး uplink အတွက်ဆို 14 gigahertz လောက်နဲ့လွှင့်တာပါသူက antennas အသေးလေးတွေနဲ့ပါသုံးနိုင်ပါတယ် C band ကတော့ချိန်နှုန်းအနှိမ်ဆုံးဖြစ်ပါတယ် downlink အတွက်ချိန်နှုန်းက 3.4 gigahertz လောက်နဲ့ uplink အတွက် 6 gigahertz လောက်ပဲရှိပါတယ်သူက area အခြေကြီးအတွက်သုံးနိုင်တယ်လို့မိုးသီးထန်စွာရွာတာလိုမျိုးရာသီဥတုဆိုရင်လည်းသုံးနိုင်ပါတယ်
ဒီပင်အားဆိုလို့ရှိရင်သူကရိုးရိုးကျွန်တော်တို့အတန်ဖိုင်ပို့တာအတန် data ပို့တာရိုး data အချက်လက်တွေပို့တာအဲ့ဒါနဲ့ကိုအသုံးများပါတယ် cellular phone ခေါ်တာတို့ဘာတို့ညာတို့ဆိုလို့ရှိရင်စီပင်နဲ့တုံးတယ်ဒါပေမဲ့ video file ပို့တယ် Skype နဲ့ video လုပ်တယ်ဘာညာဆိုလို့ရှိရင်များတော့အဖြစ်သူတို့ KU ဘဲနဲ့တုံးလေးရှိပါတယ်ဗမာပြည်အတွက်စီပင်ဆိုလို့ရှိရင် 50 dB watt ပေါ့နော် dB is a decibel ပေါ့နော် dB watt ဒါမှမဟုတ်လို့ရှိရင် watt အားတသိန်းလောက်အထိကိုပမာဏများတဲ့ watt နဲ့သူတို့လွှင့်ပေးလို့ရပါတယ်။ KU band ကြတဲ့အခါကျသူတဲ့အစမတန်များပါတယ်။ watt အား8သိန်းလောက်အထိရှိတဲ့ transponder တွေသုံးတာဖြစ်ပါတယ်။အဲ့တော့ watt အားမြင့်လေဆက်သွယ်နိုင်တဲ့နှုန်းရနိုင်တဲ့နေရာအဲ့ဒါတွေကပို့ပြီးတော့အများကြီးလွှင့်နိုင်လေပေါ့
။ uplink နဲ့ downlink အလုပ်လုပ်ပုံကိုကြည့်ရအောင်ပါ။
uplink ဆိုတာပါလဲဆိုလို့ရှိလို့ရှင်ကျွန်တော်တို့ဒီ satellite station ရှိတယ်ပေါ့เนาะဒီအောက်က station ကနေဂျိုဒူရှိကိုဗီဒီယိုတို့အတန်ဖိုင်တို့တယ်လီဖုန်းပြောတာပဲဖြစ်ဖြစ်ပေါ့เนาะအဲ့ဒါကိုဂျိုဒူရှိကိုတင်ပေးလိုက်တဲ့ဟာကို uplink လို့ခေါ်ပါတယ်အဲ့ uplink ကတင်ပေးလိုက်တဲ့ frequency ပေါ့เนาะချိန်နှုန်းက C band ဆိုလို့ရှင် 4 GHz KU band ဆိုလို့ရှင် 15-20 GHz အတန်နဲ့တင်ပေးလိုက်တယ်အပေါ်ရောက်တဲ့အခါကျတော့အဲ့ဒီဟာကိုပေါ့နော်လိုင်းတာတာတို့ချိန်နှုံးပြောင်းတာတို့နောက်ပြီးတော့ပါဝါအမြိုင်တင်ပေးလိုက်တာပေါ့နော်အဲ့ဒီဟာတွေကိုအဲ့ဂျိုဒူမှာရှိတဲ့ transponder ဆိုတဲ့ဆက်ကနေအကုန်လုံးအလုပ်လုပ်လုပ်ပြီးတော့ချက်ချင်းပြန်ပို့လိုက်တဲ့အခါကျရင်အောက်ကိုပြန်ဆင်းလာတဲ့ပြန်ပို့လိုက်တဲ့ဟာကို downlink လို့ခေါ်နော်အဲ့ downlink ကြလို့ရှိရင် frequency တစ်မျိုးနဲ့ပြန်သွင်းပေးပါအဲ့တော့ frequency နှစ်ခုချိန်နှုံးမတူတာတခြားကြောင့်မဟုတ်ဘူးတွင်တဲ့အခါနဲ့ဖမ်းတဲ့အခါနဲ့က frequency ကွဲသွားမှအဲ့ဒါဟာတိတိကျကျရနိုင်တယ်မရောထွေးဘူးပေါ့နော်အဲ့ဒီဟာလည်းပါပါတယ
်အခုလွတ်တန်လိုက်တဲ့ Intel set 39နဲ့ဆိုမြန်မာနိုင်ငံရဲ့ဆက်သွယ်ရေးစနစ်ဘယ်အတိုင်းတာထိတိုးတက်လာနိုင်ပါသလဲ
ဒါဆက်သွယ်ရေးဂျူဒူလေ communication satellite ဆက်တွေ့ရေးဂျူတူဖြစ်တဲ့အတွက်လောလောပြောလို့ရှိလို့ရှိရင်တယ်လီဖုန်းလိုင်းပြတ်ပြတ်သွားတယ်ကြားရသလားမကြားဘူးလားကြားရတယ်ဆိုပြီးပြန်ပြန်တယောက်နဲ့တယောက်អော်နေကြတယ်လေအဲ့ဒါလိုင်းမမိဘူးလိုင်းမမိဘူးဆိုတာထုတ်ပေးနိုင်တဲ့နှုန်းပေါ့နော်ခုနကျွန်တော်ပြောလို့လေ 50 dB watt တို့ပါတော့အဲ့လောက်ထိနှုန်းမရှိဘူးအဲ့ဒါအဲ့အတွက်နောက်တစ်ခုပါလဲဆိုသူများနိုင်ငံကနေလှမ်းယူရတဲ့ဂျိုတူဖြစ်တဲ့အတွက်ကျွန်တော်တို့ရှိရောက်တဲ့ strength ကအင်အားသိမ့်ရှိခုဆိုလို့ရှိရင်အဲ့ဒီဂျိုတူကနေဗမာပြည်ကိုလွှင့်ထားတဲ့ transponder ဓာတ်ရိုက်ကိုဗမာပြည်ပေါ်ရောက်နေတဲ့အတွက်သူကစွန့်ရင်အများကြီးမြင့်နေချိန်နှုံးအမြင့်ကြီးနဲ့ဘယ်နေလဲအများကြီးထွက်လို့ရတဲ့အခါကျတော့တည်င်းအချက်လက် data TV အစီအစဉ်တွေကိုဘိုင်းတူလွှင့်နိုင်တဲ့အဲဒါအပြင်ကျမကြီးအတွက်တုံးမယ်ဆိုလို့ရှိရင်ခုနခွဲစိတ်ကုသနေတဲ့ဟာဟိုတခါတည်းဟို live ပေါ့နော်ချက်ချင်းဒီမှာခွဲစိတ်ကုသနေတဲ့အချိန်မှာပဲဟိုဘက်တခြား data တခုမှလည်းဒီခွဲစိတ်ကုသမှုတခုကိုဘိုင်းတူတင်လို့ရတယ်အတူတူလုပ်လို့ရတယ်စာတင်တဲ့နေရာမှာအဓိကကတော့ဗဟုသုတဖြန့်တဲ့နေရာမှာအကောင်းဆုံးပေါ့နော်ဒီလိုပေါ့နော်တိတ်စွမ်းအင်မြင့်နဲ့ satellite တုံးမတာလည်းဒီလိုဂျိုတူများတုံးမတာလည်းပို့ပြီးတော့အထီးရအောင်ရှိမယ်ဝေးလံဖောင်တည်တဲ့ data တွေကိုသတင်းအချက်လက်တွေ information တွေ video တွေအကုန်လုံးရောက်နိုင်တယ်ဆိုတဲ့အခါကျတော့ဟိုအများကြီးအသုံးဝင်ပါတယ
်ဒါအပြင်မြန်မာနိုင်ငံအတွက်အရေးပါတဲ့ electronic ban စနစ်တမကသတင်းနဲ့ဖျော်ဖြေအစီအစဉ်တွေကိုနိုင်ငံတဝန်းလလန်းမြောင်လှုပ်ပေးနိုင်တော့မယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်အတော်တွင်သတင်းချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပါပ
ါ Palestine ရဲ့ဘဝ American Outlet တော် Democrat မှရရှိဒတ်တလပ်ကသူ့ဘွားရှိတဲ့တိမ့်ပိုက်ကံအနောက်ဖက်ကံကိုတွားရောက်လဲပါမှာမဟုတ်ဘူးလို့တောက်ကြနေမှာပြောလိုက်ပါတယ်။သူတွားရောက်ဖို့ခွင့်ပြုချက်ကိုအစ္စရေးနိုင်ငံကပေးရခဲ့ပေမဲ့အစ္စရေးနိုင်ငံရဲ့ဖိနှိပ်ချုပ်ချယ်တဲ့အပြုအမူကသူ့ကိုအရှက်ရစေဖို့တမင်ရည်ရွယ်လှုပ်ဆောင်ခဲ့တာကြောင့်မတွားတာလို့လည်းပြောပါတယ်။ Oregon ပြည်နယ် Portland မြို့မှာလက်ရဇွန်ဆန္ဒပြသမားတွေဒီနေ့စနေနေ့မှာဆန္ဒပြဖို့ရှိတာကြောင့်ဒေသခံဖက်စစ်စန့်ကျင်ရေးတံပြန်ဆန္ဒသမားတွေနဲ့ထိတိုက်တွေ့ကြမယ်အလားအလာရှိနေပြီးအခြေအနေတွေကိုထိမ့်သိမ့်နိုင်ဖို့ Portland မြို့ကရက်တပ်ဖွဲ့ဝင်တွေအသင့်ပြင်ဆင်နေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့တွေနဲ့အမေရိကန်တို့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အကြံပေးပုံကိုယ်တွေနဲ့တောက်ကြနေမှာတွေ့ဖို့တွေ့ဆုံခဲ့ပါတယ်။တာလီဘန်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာနှစ်ဖက်အကြားနိုင်ငံရေးသဘောတူညီချက်တရရရှိဖို့ကြိုးစားနေကြတာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်တွေရုတ်သိမ်းဖို့ကိုဥတီသွားစီနိုင်တယ်လို့လည်းအမေရိကန်အကြီးတန်းအရာရှိတကူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝင်းသားကမြမတက်မတော်အမြောက်တက်ရင်ကိုတောက်ကြနေည9နိုင်ခွဲကျော်မှာလက်နက်ကင်အဖွဲ့ဘက်ကကားနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုက9နိုင်ကျော်ကြာခဲ့ပြီးမြို့ကနေကြာစိုးရင်ထိတ်လန့်မှုနဲ့နေနေကြရတာလို့မြို့ကနေကပြောပါတယ်။တိုင်းပြည်ရဲ့နိုင်ငံရေးလောကမှာစစ်တပ်ပါဝင်နေမှုကိုပါဝင်မြန်မာနိုင်ငံပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးလွန်စာဆွေးရမကင်းဖြစ်မိကြောင်းရန်ကုန်မြို့ရိုမန်ကက်သလစ်ကျောင်းတော်ဘုံတော်ကြီးကဆလော့တောင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုမှအင်ဂျင်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာဇီနာအဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတို့ရရှိများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.